ဂါဇာစစ်ပွဲဖြစ်ပွားလာစေတဲ့2023အောက်တိုဘာ9ရက်အစ္စရေးကိုဝင်ရောက်တိုက်ခိုက်မှုအတွက်စီစဉ်ညွှန်ကြားသူဟမတ်စ်ခေါင်းဆောင်ယာယာဆင်ဝါကိုတပ်ဖြတ်နိုင်ပြီလို့အောက်တိုဘာ18ရက်ကျင်းပတဲ့နေ့မှာအစ္စရေးကကြေညာပါတယ်။ဟမတ်စ်ခေါင်းဆောင်ဆင်ဝါရှိတဲ့နေရာကိုအသေးချာမသိသေးတဲ့အစ္စရေးတပ်တွေဟာဂါဇာတောင်ပိုင်းကအဆောက်အဦတစ်ခုကိုပစ်ခတ်ရတာနဲ့သူ့နဲ့နောက်စစ်သွေးကြွနှုတ်ကိုတွေ့ခဲ့ရတာဖြစ်ပါတယ်။အစပိုင်းမှာအသက်62နှစ်ရွယ်တေဆုံးသူဟာဆင်ဝါဟုတ်မဟုတ်မသိခဲ့ပေမဲ့DNA နဲ့သွားမှတ်တမ်းအပါအဝင်စုံစမ်းစစ်ဆေးမှုတွေနိုင်တော်ကြာလုပ်ခဲ့ပြီးမှအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒါရဆင်ဝါဟာလူအစုလိုက်သေဆုံးခဲ့တဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုအတွက်တာဝန်ရှိသူဖြစ်ကြောင်းအစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်စ်ကကြေညာချက်ထုတ်ပြန်ပါတယ်။အခုလူသူကိုတုတ်တန်နိုင်တာကြောင့်အဖမ်းခံရတဲ့ဇာစာကန်တွေအ мян ပြန်ပြီးလွတ်လာနိုင်တယ်လို့ဟာမတ်စ်နဲ့အီရန်တို့ရဲ့ထိန်းချုပ်မှုကင်းတဲ့ဂါဇာဒေသအဖြစ်နဲ့ပြောင်းလဲလာနိုင်တယ်လို့လည်းပြောပါတယ်။ကျွန်မရဲ့ဆင်းဝါးတည်ဆုံးမှုကြောင့်ဘာတွေဖြစ်လာနိုင်လဲဆိုတော့အခုဒီမသိနိုင်သေးပါဘူး။တနည်းကြောကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲအဖြစ်ရဲ့ရွှေနှွှဲမှုတွေကရှင်မတိုးနောက်မဆုတ်ဖြစ်တယ်လို့ဟာမတ်စ်ဘက်ကရောအစ္စရေးဘက်ကရောနောက်ထပ်ဘာမှထပ်လုပ်တာမရှိသေးပါဘူး။